အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူရေးလုပ်ငန်းစဉ်စတင်တော့မှာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဦးထိုင်နန်းစီပလိုစီကဒီနေ့ပဲကြေညာပါတယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတပေါ်အရေးယူနိုင်ရေးအောက်လွှတ်တော်တရားရေးကော်မတီကိုညွှန်ကြားထားကြောင်းလည်းပြောဆိုခဲ့တာပါသမ္မတရဲ့လိုရတရားဖွဲ့စည်းပုံအခြေခံဥပဒေကိုချုပ်ပေါက်တယ်ဆိုတာမငင်းနိုင်ကြောင်းလည်းအောက်လွှတ်တော်ဦးထိုင်ကပြောခဲ့ပါတယ်နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့်ပြားပေးခဲ့တာဟာတရားစွဲနိုင်လောက်တဲ့ပြစ်မှုမျိုးတွေအကြောင်းဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်သူပညာရှင်3ယောက်ကလွှတ်တော်မှာထွက်ဆိုပြီးနောက်တည့်မှာပဲဒေသရှင်လုံးမဲကျင်းပပြီးပြောဆိုလိုက်တာပါသမ္မတရဲ့ Republican Party ကကိုယ်စားတွေကိုတွေကဖိတ်ခေါ်ခဲ့တဲ့ဥပဒေပညာရှင်ကတော့သမ္မတပေါ်အရေးယူရလောက်အထောက်အထားခိုင်လုံမှုမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်အဖက်တက်တူကဥပဒေပညာပါမောက်ကနိုအာဖီဒ်မန်ကတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီကိုမယုံမသားတွေးဆောင်ခဲ့တာသမ္မတ2ပေါ်အရေးယူဖို့ဖွဲ့စည်းပုံခြေကံဥပဒေကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြစ်မှုကျွန်းလွန်လာရောက်ကြောင်းမနေ့တုန်းကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောဆိုသွားတာပါ Stanford တက္ကသိုလ်ကဥပဒေပညာပါမောက်ကပမလာကာလန်ကလည်းအမေရိကန်သမ္မတတွေအနေနဲ့ရွေးကောက်ပွဲတွေကိုပြပကစွပ်ပတ်မှုတွေကနေကာကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်တင်ကြောင်းလည်းပြောဆိုသွားပါတယ်မြောက်ကယ်လိုရီနာတက္ကသိုလ်ကဥပဒေပညာပါမောက်ကမိုက်ကယ်ဂျာဟတ်ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်ဆိုပြီးအောက်လွှတ်တော်တရားရေးကော်မတီရှင်းမှအဖွဲ့အစည်းကပြောရမှာသတိပေးထားပါတယ်